မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ H1N1 ရာသီတုတ်ကွေးရောဂါထိန်းချုပ်နိုင်ရေးအတွက်တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးမှာဖြစ်ပါတယ်။တရုတ်ကုသရေးဝန်ကြီးဌာနကတခြားတရုတ်ဆိုရဌာနတွေနဲ့အတူပူးပေါင်းပြီးတော့ရောဂါထိန်းချုပ်ရေးနဲ့ဆိုင်တဲ့ဆေးဝါးပစ္စည်းတွေမြန်မာနိုင်ငံကိုအမြန်ဆုံးပေးမှာဖြစ်တယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းမှာရေးထားပါတယ်။မြန်မာနိုင်ငံမှာ H1N1 တုတ်ကွေးဗိုင်းရပ်စ်ကြောင့်သေဆုံးသူ14ယောက်ရှိခဲ့ပြီးတော့ပိုးကူးဆက်ခံထားရတယ်လို့အတည်ပြုနိုင်သူ130ရှိတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ပုံမှန်အားဖြင့်အပူပိုင်းဒေသနိုင်ငံတွေမှာတစ်နှစ်ပတ်လုံးဖြစ်ပွားလေးရှိတဲ့ H1N1 တုတ်ကွေးရောဂါဟာမြန်မာအိမ်နီးချင်းနိုင်ငံတွေမှာလည်းနေလလောက်ကစပြီးဖြစ်ပွားခဲ့တယ်လို့အစိုးရကပြောပါတယ်။လက်ရှိမြန်မာနိုင်ငံကအခြေအနေဟာရောဂါပြန့်နှံ့မှုနည်းအောင်ထိန်းချုပ်နိုင်တဲ့အခြေအနေမှာရှိတယ်လို့ကျွမ်းမာရေးနဲ့အားကစားဝန်ကြီးဌာနကသတ်မှတ်ထားပါတယ်။ရာသီတုတ်ကွေးရောဂါလက္ခဏာတွေပြင်းထန်ရာသီတုတ်ကွေးရောဂါလက္ခဏာတွေဖြစ်တယ်လို့တန်တရာရှိရင်တော့မိရကျန်းမာရေးဌာနတွေဆီမှာအမြန်ဆုံးကုသမှုခံယူဖို့လည်းအကြံပေးထားပါတယ်ရှင်။